တရုတ်အစိုးရဟာအများပြည်သူတွေသွာလာလှုပ်ရှားမှုကိုစောင့်ကြည့်တဲ့စနစ်တပ်ဆင်ပြီးလူထုကိုထိန်းချုပ်နိုင်ဖို့စီစဉ်နေတယ်လို့ HRW အခွင့်အရေးစောင့်ကြည့်အဖွဲ့ကဆွဆွဲပြောဆိုလိုက်ပါတယ်။ကမ္ဘာတဝန်းကနိုင်ငံပေါင်း90ကျော်မှာဖြစ်ပေါ်နေတဲ့လူအခွင့်အရေးအခြေအနေတွေအကြောင်းထုတ်ပြန်တဲ့ HRW ရဲ့နှစ်ပတ်လည်အစီရင်ခံစာထဲမှာတရုတ်နိုင်ငံရဲ့လူအခွင့်အရေးချိုးဖောက်မှုဟာထိန်းဆုံးမှာပါဝင်နေတယ်လို့ဆိုပါတယ်။ VOA သတင်းတော်လီဇာရှလိုင်းပေးပို့တဲ့သတင်းလွှာကိုကိုဇော်ဝင်းလှိုင်ကတင်ပြမှာပါ။
တရုတ်နိုင်ငံ TNM ရင်ပြင်မှာ1989ခုနှစ်ကဖြစ်ပေါ်ခဲ့တဲ့ဒီမိုကရေစီအရေးတောင်းဆိုဆန္ဒပြပွဲတွေကိုအကြမ်းဖက်ဖြိုခွင်းခံခဲ့ရပြီးတဲ့နောက်တရုတ်ပြည်သူတွေဟာအပြင်းထန်ဆုံးသောဖိနှိပ်ချုပ်ချယ်မှုတွေအောက်မှာလက်ရှိနေထိုင်နေကြရတယ်လို့ HRW ကပြောပါတယ်။အဲ့ဒီထက်မှာတရုတ်နိုင်ငံအနောက်မြောက်ပိုင်းရှင်ကျန်းဒေသကဝီဂါလူမျိုးတွေဟာအဖိနှိပ်ခံရဆုံးဖြစ်တယ်လို့ဆိုပါတယ်။ဝီဂါလူမျိုးတစ်သန်းလောက်ကိုတရုတ်အစိုးရကပညာပေးစခန်းတွေတွင်ပြီးသူတို့ရဲ့မွတ်စလင်ယဉ်ကျေးမှုနဲ့အမွေအနှစ်တွေပပျောက်သွားရေးအတွက်လှုပ်ဆောင်နေတယ်လို့ဆိုပါတယ်။အဲ့လိုဆွဆွဲပြောဆိုမှုတွေကိုတော့တရုတ်အစိုးရကညှင်းဆို့ထားပါတယ်။အရင်ကတခါမှမကြုံမှုတဲ့အတိုင်းအတာနဲ့တရုတ်အစိုးရဟာအများပြည်သူကိုစောင့်ကြည့်တဲ့စနစ်ကိုတတ်ဆင်ထားတယ်လို့ HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးကန်နက်ရော့သ်ကပြောပါတယ်။အဲ့ဒီစနစ်ဟာများသောအားဖြင့်ဝီဂါတွေရဲ့သွာလာလှုပ်ရှားမှုကိုစောင့်ကြည့်ဖို့အတွက်ဖြစ်တယ်လို့ဆိုပါတယ်။အဲ့ဒီစောင့်ကြည့်တဲ့စနစ်ကိုတနင်္ဂနွေလုံးမှာတတ်ဆင်ထားတာလို့သူကပြောပါတယ
်။ This massive database.is then used to determine who is detained.
ဘယ်သူတွေအဖမ်းခံရပြီလဲ မခံရသေးဘူးလဲဆိုတာသိနိုင်ဖို့အဲ့ဒီလိုစောင့်ကြည့်ပြီးအချက်လက်စုဆောင်းထားတာဖြစ်ပါတယ်။ရဲတွေကလည်းသူတို့မှပါတဲ့စစ်ပစ္စည်းတစ်ခုကနေမတင်ကြတဲ့လူကိုတားဆီးစစ်ဆေးပြီးအဖမ်းခံရဖူးသလားမခံရဖူးဘူးလားဆိုတာကိုလမ်းပေါ်မှာရယ်စစ်ဆေးပြီးချက်ချင်းဖမ်းဆီးထိန်းသိမ်းလိုက်လို့ရပါတယ်။နောက်ပြီးတော့လူတစ်ယောက်ကသူဘယ်မှာနေတယ်ဆိုတာကိုပြောလိုက်တာနဲ့အဲ့ဒီလူပြောတာမှန်မှန်မှန်ချက်ချင်းစစ်ဆေးနိုင်အောင်အိမ်တိုင်းမှာ barcode တွေတပ်ထားပါတယ်။
တရုတ်ဆိုရဟာပြည်တွင်းမှာရှိနေသူတွေဝေဖန်ပြောဆိုခွင့်ကိုစင်စါဖြတ်တောက်ထားပြီးဖြစ်သလိုအဲ့ဒီတိုင်းတကမ္ဘာလုံးမှာပုံတူကူးပြီးစင်စါဖြတ်နိုင်မှုသူ့ရဲ့စီးပွားရေးဩဇာတည်ရောက်မှုကိုအသုံးချနေတယ်လို့ဆိုပါတယ်။တရုတ်ဆိုရဟာသူလိုချင်တဲ့ပုံစံအတိုင်းနိုင်ငံခြားကုမ္ပဏီတွေလိုက်နာဆောင်ရွက်လာအောင်တကမ္ဘာလုံးဆိုင်ရာစီးပွားရေးမှာ16ရာခိုင်နှုန်းရှိတဲ့သူ့နိုင်ငံအတွင်းကုန်ပစ္စည်းတင်သွင်းခွင့်ပြုခြင်းမပြုခြင်းနဲ့ထိန်းချုပ်ထားတယ်လို့ကန်နက်ရော့သ်ကပြောပါတယ
်။ They use that threat of denying access.to force companies
တရုတ်ဆိုရကိုဝေဖန်တဲ့ဝန်ထမ်းတွေကိုစင်စာဖြတ်တောက်ခြင်းမပြုရင်တရုတ်နိုင်ငံကိုကုန်ပစ္စည်းတင်သွင်းခွင့်မပြုဘူးဆိုတဲ့နှီးကိုတရုတ်ကသုံးနေတာပါ။ဒီနေ့အဖြစ်တော့တရုတ်ဆိုရကသူ့ပြည်တွင်းကပြည်သူတွေပေါ်ပြဋ္ဌာန်းထားတဲ့စင်စာစနစ်ကိုနိုင်ငံခြားကိုတင်ပို့ပြီးတကမ္ဘာလုံးကဘယ်နေရာကပြည်ဖြစ်ဖြစ်သူ့ကိုဝေဖန်ခြင်းမရှိအောင်ထိန်းချုပ်လာနေတာပါ
။သီးသာထင်ရှားတဲ့ဥပမာတစ်ခုကတော့ဟောင်ကောင်မှာဖြစ်နေတဲ့နိုင်ငံရေးမတည်ငြိမ်မှုတွေနဲ့ပတ်သက်လို့အမေရိကန်ဒေါ်လာ1ဘီလီယံတန်ဖိုးရှိတဲ့ contract ကိုဖျက်သိမ်းပစ်မယ်ဆိုပြီးတရုတ်ဆိုရကအမေရိကန်အခြေစိုက် NBA မြို့သားဘတ်စကတ်ဘောအသင်းကိုချင်းချောက်ခဲ့တဲ့ကိစ္စပါ။ဒါပြင်တရုတ်ဆိုရဟာတန်တမာရေးနယ်ပယ်မှာလည်းသူမနစ်သက်တဲ့ကိစ္စတွေအစပြုအကောင့်ထဲပေါ်လာနိုင်ခြင်းမရှိအောင်လှုပ်ဆောင်နေတယ်လို့လည်းကနက်ရော့သ်ကပြောပါတယ်။မြန်မာ၊ဆီးရီးယားနဲ့ဗင်နီဇွဲလားစတဲ့နိုင်ငံတွေမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုကင်တွယ်ဖြေရှင်းနိုင်ခြင်းမရှိအောင်လုံခြုံရေးကောင်စီမှာဗီတိုအာဏာသုံးပယ်ချနေတဲ့တာရကတွေရှိကြောင်းလဲသူကပြောပါတယ်။တရုတ်ဆိုရဟာလူခွင့်ရနဲ့ပတ်သက်လို့ကုလသမဂ္ဂရဲ့စ조사ဆောင်ရွက်မှုတွေမေးမြန်းသွားအောင်လဲဆောင်ရွက်နေတယ်လို့ကန်နယ်ရော့သ်ကပြောပါတယ်။တရုတ်ဟာနိုင်ငံတကာရဲ့ဖိအားတွေများလာရင်တော့တုံ့ပြန်တတ်တဲ့အစဉ်အလာရှိကြောင်းနိုင်ငံအများစုကလက်တွဲဆောင်ရွက်ပြီးတရုတ်ဩဇာကိုတွန်းလှန်အောင်မြင်ခဲ့တဲ့တာရကတွေရှိခဲ့ဘူးကြောင်းသူကပြောပါတယ်။တရုတ်နိုင်ငံဟာတကမ္ဘာလုံးနဲ့စီးပွားအဆက်အသွယ်ဖျက်တောက်လို့မရနိုင်တဲ့အတွက်နိုင်ငံတိုင်းကိုလက်စားချေလို့မရနိုင်ကြောင်းလဲHRW အကြီးအကဲကပြောပါတယ်လက်ရှိတရုတ်နိုင်ငံမှာဖြစ်ပေါ်နေတဲ့ကိုရိုနာဗိုင်းရပ်စ်ထိန်းချုပ်နိုင်ရေးအတွက်မြို့တချို့ကလူတွေဝင်ထွက်သွားလာခွင့်ပိတ်ပင်တဲ့လောက်ရဟာမလို့အဖဲအားလုံးကိုဝလုံးချေရန်ပြီးတင်းကျုံလှုပ်ဆောင်တဲ့လောက်ရဖြစ်ကြောင်းဒီဗိုင်းရပ်စ်ပိုးစတင်ဖြစ်ပေါ်ကစားကသတင်းမှနေထွက်မလာအောင်ထိန်းချုပ်ထားခဲ့သလိုလူမှုကွန်ရက်တွေမှာဒီကိစ္စနဲ့ပတ်သက်လို့ဝေဖန်သူတွေကိုလည်းဖိနှိပ်ထားခဲ့ကြောင်း HRW အကြီးအကဲကန်နက်ရော့သ်ကဝေဖန်ပြောဆိုခဲ့ပါတယ်ခင်ဗျ